ပါခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်ကျွန်တော်ကျော်စောဝင်ပ
ါကျွန်တော်အတန့်ရှင်ပါခင်ဗျာ
အခုပေးပို့လာတဲ့စာကတော့ရခိုင်ပြည်နယ်ကဖြစ်ပါတယ်ចောင်းသားမိဘတအူးကပေးပို့လာတာပါပညာရေးကိစ္စပြောခြင်းလို့ပါတဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အောင်တပြေရွာမှာအာထကကွဲအလဲတန်းចောင်းရှိပါတယ်တဲ့အဲ့ဒီចောင်းမှာအထက်တန်းပြဆရာဆရာမမရှိပါဘူးတဲ့အထက်တန်းចောင်းသားတွေပညာသင်ကြားဖို့အခက်အခဲဖြစ်နေလို့ပါတဲ့အဲ့ဒါကိုပညာရေးဝန်ကြီးဌာနကသိစေလိုတဲ့အတွက် RFA ပေးစာကဏ္ဍကနေတင်ပြလိုက်ရပါတယ်တဲ့ခင်ဗျာ
အခုပေးပို့လာတဲ့စာကတော့ရောင်းတိုင်းဒေသကြီးအတွင်းကဖြစ်ပါတယ်ရောင်းတိုင်းအတွင်းမှာဖြစ်ပျက်နေတာတွေကိုပြောခြင်းလို့ပါတဲ့တက်ဆိုင်ရာရင်းနှီးရေးအဖွဲ့အသိသိခြင်းလို့ပါတဲ့ခဏခဏလည်း Facebook ပေါ်ကနေပြောမှုပါတယ်တဲ့ဒါပေမဲ့တင်းကျက်တဲ့အရေးကိုဆောင်ရွက်တာတွေမရှိလို့အခုတော့ RFA ပေးစာကဏ္ဍကနေရင်းနှီးရေးအဖွဲ့တွေလှုပ်လှုပ်စီခြင်းလို့ပြောလိုက်ရတာပါတဲ့ပြောခြင်းတဲ့အကြောင်းအရာကတော့ပီတီအာလမ်းမပေါ်မှာစီမရှိကံမရှိသွားလာနေတဲ့တဲတင်ကြောက်တင်မြေကြီးတင်ပြီးသွားလာနေတဲ့ကားတွေအကြောင်းပဲဖြစ်ပါတယ်တဲကားကြောက်ကားမြေကြီးကားတွေဟာသူတို့တင်လာတဲ့ပစ္စည်းတွေကိုပုံဝထားတာမရှိအကရန်ကောင်းကောင်းမလုပ်ဘဲအများသူငါသွားလာနေတဲ့လမ်းပေါ်တက်လာတဲ့အခါအရက်အန်ရများတာလူတိုင်းသိပါတယ်တဲ့နောက်ပြီးအဲ့ကားတွေဟာတစ်ခုခုတိုက်မြင်သူတို့ကမနာမှန်းသိလို့မောင်းရင်လည်းတလဲချမ်းမောင်းတာတွေလည်းရှိပါတယ်တဲ့သူတို့တင်လာတဲ့ကြောက်တွေတဲတွေမြေကြီးတွေဟာလည်းလမ်းပေါ်တောက်လျှောက်ကြတွေဖြစ်ပြီးအခုဆိုရင်မိုးရင်းကာလဖြစ်တဲ့အတွက်လမ်းကျော်တာတွေဖြစ်လာနိုင်ပါတယ်တဲ့ကြောက်ကားတွေဆိုရင်လည်းအရှိကသွားနောက်မှာကြောက်တွေကြဖြစ်တာကြောင့်အနောက်မှာပါလာတဲ့ကားတွေအတွက်အလုံးအန္တရာယ်များတဲ့အနေထားပါအဲ့ဒါကိုရင်းနှီးရေးအဖွဲ့ကဘာလို့တိတိကျကျပြင်းပြင်းထန်ထန်အရေးယူဆောင်ရွက်တာမဟုတ်ပဲဆိုတာကိုစဉ်းစားလို့ကိုမရဘူးဖြစ်နေပါလေတဲ့ရင်းနှီးရေးအဖွဲ့ကပဲအရေးယူဆောင်ရွက်တာမရှိတာလားအရေးယူဆောင်ရွက်ကောင်းမွန်မယ်မသိရလားဆိုတာသိချင်ပါလေတဲ့တကယ်လို့ရင်းနှီးအဖွဲ့ကအရေးယူဆောင်ရွက်လို့မရရင်အဲ့ဒီကားမျိုးကိုဘယ်ဘက်ကအရေးယူဆောင်ရွက်ပါတလဲတဲ့ရင်းနှီးရေးအဖွဲ့နဲ့ဆိုင်တဲ့ကိစ္စကိုရင်းနှီးရေးအဖွဲ့ကမကင်တွေ့တာဆိုရင်တော့အဲ့ဒီအဖွဲ့ကိုလုံးလုံးအောင်သက်ဆိုင်ရာအာဏာပိုင်တွေကပြောဆိုလို့ RFA ကတစင်အကြံပြုပြောကြားလိုက်ပါလေတဲ့ခင်ဗျာ
မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ barmi@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ
်အခုရောက်ရှိလာတဲ့စာကတော့အောင်ကျော်ဟိန်း Facebook account ကနေ RFA ပေးစာကဏ္ဍကိုပေးပို့လာတာဖြစ်ပါတယ်အခုပေးပို့လိုက်တဲ့စာကိုရန်ကုန်တိုင်းအစိုးရကိုလည်းသိစေချင်ပါတယ်တဲ့နောက်ပြီးလန်ဒရာဆောက်လုပ်ရေးဝန်ကြီးဌာနကိုလည်းသိစေချင်ပါတယ်တဲ့သူတို့နေထိုင်တဲ့လှိုင်းသာယာမှာလမ်းတွေအလွန်ဆိုးဝါးနေပါတယ်တဲ့အထူးသဖြင့်စက်မှုဇုံတွေနဲ့ဆက်ဆက်နေတဲ့လမ်းတွေမှာအခြေအနေတော်တော်ဆိုးပါတယ်တဲ့လမ်းတွေကဘလောက်ဆိုးသလဲဆိုရင်ကားမပြောနဲ့စပိန်ဆိုင်ကယ်တွေတောင်တော်တော်သွာလာရခက်ခဲပါတယ်တဲ့နေဘက်ကတော့မင်းသားထင်သာဖြစ်တဲ့အတွက်နည်းနည်းပပကြည့်ပြီးရှောင်မောင်းလို့ရပါတယ်တဲ့ညဘက်ကျတော့တော်တော်အခြေအနေဆိုးနေပါတယ်တဲ့မိုးရွာထားတော့လမ်းရေပြည့်ပြီးဂျိုင်မှန်းမသိအငူမှန်းမသိစပိန်တွေဆိုင်ကယ်တွေဂျုံးပြန်နေတာခဏခဏပါပဲတဲ့ထို့အတူကားသမားတွေလည်းအငူမှန်းမသိဂျိုင်မှန်းမသိကြတာလဲတော်အောင်တတိုင်းတိုင်းပါပဲတဲ့ပြောရရင်တော့လှိုင်းသာမြို့နယ်အတွင်းကလမ်းတွေတော်တော်များများဖြစ်နေတဲ့အတွက်တလန်းချင်းစီမပြောတော့တာပါတဲ့အဲ့ဒီအတွက်သက်ဆိုင်ရာမြို့နယ်အမတ်တွေစီပင်တာယာတွေနဲ့ပူးပေါင်းပြီးအစိုးရတာဝန်ရှိလူချင်းမင်းတွေကလိုက်လံကြည့်ရှုပြီးတကယ်ဖြစ်တဲ့ဖြစ်တိုက်တဲ့လမ်းတွေကိုပြုပြင်ပေးစေလိုပါတဲ့လမ်းတိုင်းကောင်းဖို့လဲမတောင်းဆိုလိုပါဘူးတဲ့လှိုင်းသာယာဆိုပြီးပြောနေတဲ့အတွက်အစိုးရနဲ့သက်ဆိုင်ရာတာဝန်ရှိသူတွေပြစ်ထားတာလေယူရှူထားလာလားဆိုပြီးတော့ထင်မိပါလေတဲ့သူတို့လည်းလှိုင်းတိုင်းမှာနေတဲ့ပြည်သူပြည်သားတွေဖြစ်တဲ့အတွက်အစိုးရအပါအဝင်သက်ဆိုင်ရာအာဏာပိုင်တွေကပြစ်မထားဖို့ RFA ကတဆင့်မေတ္တာရက်ခံတောင်းပန်အပ်ပါတယ်ခင်ဗျာ
အခုစားတော့ RFA ပေးစာကဏ္ဍကိုဖုံးဆက်ပြောကြားလာတာဖြစ်ပါတယ် RFA သတင်းဌာနအပါအဝင်သတင်းမီဒီယာအားလုံးကိုတောင်းခံတင်ပြကြင်လာလေးရှိလိုပါတယ်တဖြည်းဖြည်းရွေးကောက်ပွဲကျင်းပဖို့2020ခုနှစ်ကလည်းနီးကပ်လာနေပြီဖြစ်ပါတယ်တဲ့ရွေးကောက်ပွဲနီးလာတဲ့အချိန်မှာပါတီတွေကလည်းအရှိုးရှိုးရာသီမိုလိုပေါ်လာနေကြပါပြီတဲ့အဲ့ဒီအတွက်အခုလက်ရှိအချိန်ထိရှိနေတဲ့ပါတီတွေကိုပါတီဒစိမ့်လိုဂိုတွေရဲ့ပါတီကိုထီထောင်တဲ့ပါတီဥက္ကဋ္ဌတွေရဲ့ဒစိမ့်နဲ့လူနဲ့အရင်လုတ်ခဲ့ဘူးတဲ့အလုတ်ကိုင်းတွေနဲ့ပြည်သူလူထုသိအောင်တင်ပြပေးသေးလို့ပါတယ်တဲ့အဲ့ဒါမှပြည်သူလူထုကလည်းမဲထည့်တဲ့အခါမှာတိတိကျကျသိရအောင်ဖြစ်တဲ့အတွက်ဖြစ်နိုင်ရင်စုစုစည်းစည်းလေးမီဒီယာတိုင်းကဖော်ပြပေးသေးချင်ပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399 66 6431 399 00 26 0693တို့ဖြစ်ပါတယ
်အခုပေးပို့လာတဲ့စာကတော့ဟိန်းကိုဆိုတဲ့အကောင့်ကနေပေးပို့လာတာဖြစ်ပါတယ်ကျမ်းမာရေးဝန်ကြီးဌာနနဲ့သက်ဆိုင်ရာအစိုးရကိုသိစေချင်လို့ပါတဲ့စာထဲမှာရေးသားထားတာကတော့ထောက်ကြံ့မှုမှာပြည်သူစေယုံတစ်ခုအမြန်ဆုံးတိဆောက်ပေးစေချင်တာပါတဲ့ရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်ထောက်ကျက်မြို့မှာစေယုံလုံးဝမရှိတဲ့အတွက်အရေးပေါ်အခြေအနေတွေဖြစ်လာရင်တော်တော်ဒုက္ခရောက်ရပါတယ်တဲ့အခုဆိုရင်ထောက်ကျက်မြို့ဟာလူဦးရေလည်းအဆက်မတန်များပြားလာသလိုထောက်ကျက်မြို့အနီးအနားမှာကျေးရွာတွေမှာလည်း လူနေတော်တော်စိတ်လာပါပြီတဲ့နောက်ပြီးထောက်ကျမ်းမြို့ဟာရန်ကုန်ပြည်လမ်းရန်ကုန်မန္တလေးလမ်းရန်ကုန်နေပြည်တော်လမ်းတွေနဲ့ဆက်ဆက်နေတဲ့မြို့လည်းဖြစ်တဲ့အတွက်ရင်တိုက်မှုမကြာခဏဖြစ်တာကားကောဆိုင်ကယ်ကောစပိန်ကောစီးလို့ရတဲ့နေရာဖြစ်တဲ့အတွက်ကားနဲ့စပိန်နဲ့ဆိုင်ကယ်နဲ့ကားစတဲ့ရင်တိုက်မှုတွေလည်းနေ့စဉ်နှီးပါရှိနေပါတယ်တဲ့အဲ့လိုဖြစ်လာတဲ့အချိန်ကျရင်အနည်းဆုံးပြည်သူစေယုံကမြောက်ဩကလာနဲ့အင်းစိန်စေယုံလိုပဲဖြစ်ပါတယ်တဲ့ဒါပေမဲ့အဲ့ဒီစေယုံတွေကိုရောက်ဖို့အတွက်တော်တော်သွားရတဲ့အတွက်အရေးပေါ်လူနာဆိုရင်အသက်မမိတာများပါတယ်တဲ့ပိုလိကစေယုံဟာမင်္ဂလာတော်နဲ့ထောက်ချက်မှာရှိပေမဲ့အမှုအခင်းဖြစ်တဲ့အခါကျရင်ပြည်သူစေယုံမှာသာကုသခွင့်ရှိတဲ့အတွက်အခုထောက်ချက်မှာပြည်သူစေယုံမရှိတော့မဆုံးရှုံးသင့်ပဲဆုံးရှုံးရတဲ့လူနာတွေလည်းမနှဲတော့ပါဘူးတဲ့နောက်ပြီးကျေးရွာတော်တော်များများနဲ့လည်းဆက်ဆက်နေတဲ့အတွက်မွေကိုက်ခံရတဲ့သူတွေရှိသလိုစင်းရဲချို့တဲ့ကျေးရွာသူကျေးရွာသားတွေအတွက်ပြည်သူစေယုံသာအားကိုးရာဖြစ်နေရတဲ့အတွက်ထောက်ချက်မှာပြည်သူစေယုံတခုမဖြစ်မနေရှိမှဖြစ်တော့မယ်အနေထားရှိနေပါပြီတဲ့အဲ့ဒါကြောင့်ကျမ်းမာရေးဝန်ကြီးဌာနနဲ့တပ်ဆိုင်ရာအစိုးရအဖွဲ့အစည်းတွေပူးပေါင်းပြီးစေယုံတခုအမြန်ဆုံးပေါ်ပေါက်အောင်လုပ်ပေးဖို့မေတ္တာရက်ခံတောင်းပန်လိုက်ရတာဖြစ်ပါတယ်တဲ့ခင်ဗျာ
ဒီတစ်ပတ် RFA ပေးတာကဏ္ဍကတော့ဒီလောက်ပါပဲခင်ဗျာနောက်လာမယ့်အပတ်အတွက်မှာလည်းရောက်ရှိလာတဲ့စာတွေကိုဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုစောင့်မျှော်ကြည့်ရှုနားဆင်ကြတဲ့အတွက်ကျေးဇူးတင်ရှိပါတယ်ခင်ဗျာ